တော်တဲ့ရှင်များမင်္ဂလာပါရှင်2019ကုန်လုံး2018ဆိုတဲ့နှစ်သစ်ထဲကိုကျမတို့ဝင်ရောက်ခဲ့ပါပြီ။ဒါကြောင့်2019မှာထူးခြားတဲ့အခြေအနေတချို့ကိုကျမတို့ပြန်လည်သုံးသပ်ရင်2018ထဲမှာရောဘယ်လိုမျှော်လင့်စရာတွေအခက်အခဲတွေနဲ့စိန်ခေါ်မှုရှိသလဲဆိုတာကိုပါတစ်ဆက်တည်းကြည့်ရအောင်ပါ။အရင်ဆုံးတော့လှုပ်ရှားနေတဲ့မြန်မာနိုင်ငံရေးနဲ့အတူငြိမ်းချမ်းရေးအလားအလာတွေနဲ့ပတ်သက်ပြီးတော့သုံးသပ်ချက်တွေနဲ့စာကြင်ပါတယ်ရှင်။2019ဟာ NLD အစိုးရအတွက်အတော်ကိုအကျက်တဲကြုံခဲ့ရတဲ့နှစ်ဖြစ်ပါတယ်။ပြုပြင်ပြောင်းလဲရေးတွေအတွက်အရှိန်ရနေရတွေရပ်တန့်သွားစေပြီးနောက်ကျောင်းပြန်မလှည့်အောင်တတိထားဖို့ဆိုတဲ့အဆင့်အထိစိုးရိမ်မှုတွေရှိခဲ့ကြပါတယ်။နိုင်ငံတကာစာမျက်နှာမှာစိုးစိုးဝါးဝါးရှိခဲ့တဲ့ရခိုင်ပြည်နယ်အရေးရှေ့မတိုးနိုင်တဲ့ငြိမ်းချမ်းရေးပြဿနာတွေနဲ့အတူစီးပွားရေးကဏ္ဍတွေမှာလည်းမူဝါဒတွေပျောက်ခဲ့တဲ့နှစ်ဖြစ်တယ်လို့စာရေးဆရာဦးကျော်ဝင်းကသုံးသပ်ပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးကိစ္စကတော့2018ထဲ80နိုင်မယ့်အနေအထားတွေမြင်ရတယ်လို့သုံးသပ်ပါတယ်။
ကျခံကိစ္စဖြစ်လာရင်နှစ်ပိုင်းတော့ခွဲပြောဖို့လိုတယ်ကတခုကဒီနေသားဖြတ်ကျော်ပြီးတော့တရားမဝင်ဝင်လာတဲ့ကိစ္စပေါ့နောက်တစ်ခုကတော့နိုင်ငံတကာဖိအားတရားမဝင်ဝင်လာတဲ့ကိစ္စကတော့ရှင်းရှင်းဆွေးနွေးပြီးတော့ဆုံးပြရလိမ့်မယ်ထင်တယ်အခုလုံနေကြတဲ့ဖိအားတွေကတကယ်တော့ပြည်သူနာကိုဖြည့်ရှင်းရေးတွေတော့ဖြည့်အောင်မှာမဟုတ်ဘူးဘာသွားဖြစ်မလဲဆိုတော့ဗမာဓမ္မမစီအပြောင်းလဲဟန္တာဖြစ်စီမှာအထူးသဖြင့်တော့အဘဆိုးရကိုတရုတ်ရင်ကုန်နဲ့မရောက်ရအောင်တွန်းပို့တယ်လို့ဖြစ်မှာ။ငင်းငယ်ရေးကိစ္စကတော့လုံးလုံးစရောအပြေပေါ်မှာမဟုတ်သေးဘူး။ကြာတော့ကြာလေဦးမယ်။ဒါပေမဲ့အဲ့ဒါလည်းလုံးဝရက်ဆိုင်သွားတာတော့မဟုတ်ပါဘူး။ရှေ့ဆက်တော့သွားနေပါသေးတယ်။အဲဒေါင်းဆက်စီပြောထားတာတော့ဆက်ရှိဆက်ကိုဒီမှာဆက်ရက်ချေကမူရရအောင်လုပ်မယ်လို့ပြောထားတာ။တကယ်လုပ်ကြမယ်ဆိုတော့ရနိုင်တယ်ရှိပါတယ်။စီးပွားရေးကတော့အားလုံးသိတဲ့အတိုင်းပေါ့ကွာ။အချိန်တွေကတော်တော်ဆိုးပဲ။အချိန်ဒီပြည်ပြင်ကြောင်းလည်းမလုံးနိုင်လို့လို့ဆိုရတော့အဲ့ဒီစီဝေးပြပြလာနှစ်ဆောင်ဆက်စံလာဆက်ရှိနေဦးမယ်လို့ထင်တယ်။သူတို့လူလူရဲ့မျှော်လင့်ချက်ကိုပြောလို့ရှိရင်တော့အော်မျှော်လင့်ချက်ကတော့ကြီးမားခဲ့တယ်။ဒါပေမဲ့အခုဖြစ်သွားတာတွေကပြောလဲနာနေတော့စံပြတဲ့ကြီးဖြစ်တော့လူတွေကတော့စိတ်သက်တော့ကြောက်။ဒါပေမဲ့ဒါတွေက2020ရွေးကောက်ပွဲကိုပြောပါလောက်အောင်ကြီးခဲ့တဲ့အနေထားတော့မရှိတော့ဘူးထင်ပါတယ်။အဖြစ်လို့လဲဆိုတော့ဘူဒေါ်ဆန်စီကြီးရဲ့ဦးဆောင်မှုနေရာမှာစားထိုးနိုင်တဲ့တခြား organ တွေတော့သိမ့်မမြင်ဘူး။တခြားပါတီလည်းမမြင်ဘူး။
ရှိခိုင်ပြည်နယ်တဲကပြည်ပခါကြောင့်မြန်မာနိုင်ငံဟာကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံတကာနဲ့ဆက်ဆံရေးအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။ဒါ့အပြင်လည်း2019ဟာတိုင်းရင်းသားအဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ကြားယုံကြည်မှုတွေရော့ချခဲ့တဲ့နှစ်ဖြစ်တယ်လို့သူမြင်ကြောင်းပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကသုံးသပ်ပါတယ်
။ရခိုင်ပြည်နယ်နဲ့ပတ်သက်နံပါတ်1ပြောရရင်တော့ဗျာမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးမှာလာလို့ထိခိုက်တယ်။နှစ်ကတိုင်းရင်းသားရေးနဲ့ပြောမယ်ဆိုရင်တော့ NLD အစိုးရအပေါ်မှာရခိုင်တိုင်းရင်းသားရဲ့ယုံကြည်မှုပေါ်ပြီးတော့ရောကြသွားတယ်ဆိုကျွန်တော်မြင်ပါတယ်။တို့တော်တက်တာ2017 2016မှာပြည်ခိုင်ကျိုးကအများစုနေရာရရမယ်။ဒါလည်းပြောပြည်ခိုင်ကျိုးကပါတီဥက္ကဋ္ဌဖြစ်တဲ့ဦးသိန်းစိန်ပေါ့နော်။သမ္မတတောင်ကျတဲ့ဦးသိန်းစိန်တို့တော်ဥက္ကဋ္ဌဖြစ်တဲ့ဦးရွှေမန်းတို့အနေနဲ့အဲစုပါတီတွေရဲ့အတန်ကိုနားထောင်တယ်။ပို့ပြီးတော့မှရင်းနှီးဆက်ဆံမှုရှိတယ်။ဥပပေါင်းဆောင်မှုရှိခဲ့တယ်လို့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။အခုချိန်မှာတော့ NLD အနေနဲ့ကအများစုရထားပေမဲ့တန်တဲ့ပါတီတွေအားလုံးကိုတို့ကိုကန့်ကန့်တိုက်နေတယ်လို့ဆိုပြီးတော့မှတဘောထားလို့မှဘေးဖယ်ထားတာကိုကျွန်တော်မြင်ရတယ်။ဒါဟာဟိုအလုံးပါဝင်မှုကိုအမြဲတမ်းဦးစားပေးပြောခဲ့တဲ့ဒေါက်ဆန်းစုကြည်အနေနဲ့ဒီလိုမျိုးမှုတဘောထားပြောင်းသွားတာ2019အတွက်အားဝစရာအကောင်းဆုံးပဲလို့ကျွန်တော်ထင်တယ်။ NLD အစိုးရအနေနဲ့ကပြီးခဲ့တဲ့နှစ်ကလောက်တည်းမှာတိကျပြတ်သွားတဲ့စီးပွားရေးမူဝါဒထွက်မလာဘူး။နှစ်ကတည်ငြိမ်တဲ့ယင်းနည်းပြမှုမှုပတ်တဲ့ခုကိုဖန်တီးပေးနိုင်သောမရှိဘူး။သုံးကတော့အောက်ခြေမှာဖြစ်ပျက်နေတဲ့အနေအထားတွေကိုအပေါ်မှာရှိတဲ့ခေါင်းဆောင်တွေကအမှန်တိုင်းမမြင်နိုင်ဘူးလို့ကျွန်တော်မြင်တယ်။ဒေါက်ဆန်းစုကြည်မှာ political capital လို့ခေါ်တဲ့နိုင်ငံရေးအရလုပ်ပိုင်ခွင့်တွေအများကြီးရှိတယ်။သို့တော့ဒေါက်ဆန်းစုကြည်နဲ့ပြီးခဲ့တဲ့နှစ်မှာဒီ political capital ကိုအသုံးချတဲ့နေရာမှာလိုအပ်ချက်တွေရှိနေတယ်။ဒါမှမဟုတ်သူ့ရဲ့ political capital ကလွန်ခဲ့တဲ့နှစ် 2016 April 10ရက်နေ့မှာရှိတယ်ဆိုရင်အခုချိန်မှာအများကြီးကျသွားပြီ။သို့တော့ဘာပဲပြောပြောအတိုင်းအတာတစ်ခုတည်းအင်အားရှိနေသေးတယ်။ဒါမှမဟုတ်ကျန်တဲ့၃နှစ်မှာတော့ဒေါက်ဆန်းစုကြည်အနေနဲ့သူ့ရဲ့ political capital နဲ့သူ့ရဲ့ဩဇာတွေကိုပေါ်ပြီးတော့ TDR ရောအသုံးပြုနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။2019မှာမြမအခက်ဟာတရုတ်အချက်ဖြစ်ခဲ့တယ်လို့မြမအရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ်။ဒါပြင်လဲလွှတ်တော်တွေမှာဗဟိုချုပ်ကိုင်မှုစနစ်များခဲ့တယ်လို့ဒေါက်တာရံမျိုးသိန်းကသုံးသက်ပါတယ်ရှင်
။ဒါရခိုင်ပြည်နယ်မှာဖြစ်နေတဲ့အချက်အသေးတွေပြဿနာတွေကိုအကြောင်းပြုပြီးတော့နော်နိုင်ငံတကာဖိအားတွေမြင့်တက်လာတာဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ဒါဟာအနှုတ်လက္ခဏာဆောင်ငယ်လို့ကျွန်တော်ကမြင်ပါတယ်။တက်တလောငံငါဖိအားတွေကိုအကြောင်းပြုပြီးတော့အယုံနိုင်ငံနဲ့တော်တော်ကိုနီးနီးကပ်ကပ်နော်ဆက်ဆံနေရတဲ့အနေအထားမျိုးတွေကိုလည်းတွေ့နေရပါတယ်။မနိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဆိုရင်2018ခုနှစ်ထဲမှာတရုတ်ပြည်သူ့သမ္မတနိုင်ငံကိုနှစ်ကြိမ်တွားခဲ့တာတွေ့ရပါတယ်။ Malaysia demokrasi dia online mah. Jangan lupa ajar dari leh mihai dua ni ada, kekiri leh mihai dua ni ada. Nampak macam pergi bung cik yang ubi kau naik galai be. Jangan lupa dia online dua gu. Nampak dah ada kupian ni. Nampak macam soya lutut he mah, bahu cokai mu ni mah ni dah. Jangan lupa demokrasi dia online dua dah. Kau mana?
ချင်းနေတစ်ခုမဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။2019ခုနှစ်ထဲကငြိမ်းချမ်းရေးနဲ့နိုင်ငံရေးအကြောင်းသုံးသပ်ချက်တွေပြီးစီးပွားရေးအခြေအနေဘက်ကိုလည်းကျွန်တော်တို့ကြည့်ရအောင်ပါ။မြန်မာနိုင်ငံနဲ့စီးပွားရေးလုပ်ငန်းမှုရုံးချိစိတ်ချရမှုဟာ2019နဲ့မှတည်တည်တသာကျသွားတယ်လို့ဂျာမနီနိုင်ငံမြူနစ်အခြေစိုက်ရိုလန်ဘာဂါလို့ခေါ်တဲ့မဟာဗျူဟာကျွမ်းကျင်သူအဖွဲ့ Adika Ajang Yuni Pitay Lule, Adi Siyan Kanzare Ma Weban Thabare. Siman Gay Ne Banai Winji Tanaye Pirangzu Winji Ujo Wingale. Myanmar nge ye Sibwa Yi Ha 2018 Ma Myon Man Da Law Totat Mu Ma Shi Ke Bu Lo Nikko Mo Shet Pai Lo Khan Na Tuku Twin Ma The Twin Pyo Cha Twa Bare. Adika Ga Ro Asu Ya Ma Sibwa Yi Ne Patat De Mu Wa Ra Ma Yo Maha Byu Ha Aya Ma Ba Shin Shin Lin Lin Ma Shi Ke Da Mo Sibwa Yi Khan Na Ga Thu Ja Re Pyaung Le Mu Ma Shi Ke Da Lo Pi Tu Lu Lu Ma Le Kong Sein No Myet Tat De Dan Go Po Pi Yo Khan Ni Ya De Lo Sibwa Yi Pinya Shin U So Myet Maung Ga Tong Tat Bare. 2018 ခုနှစ်ထဲမှာအစိုးရရဲ့မူဝါဒဟာတတ်တမှတ်မှတ်မရှိကြတာမို့2018ခုနှစ်အတွက်စီးပွားရေးသုံးသပ်ချက်စရာကိုတော့ပြောဖို့ခက်ခဲတယ်လို့လည်းပြောပါတယ်
။တိတ်ပြီးတော့မျောလင်းလို့တော့ရမှာမတူဘူးဗျ။အားလုံးခုပြောနေကြဆိုတော့တုတ်တမှုကတိတ်မရှိဘူး။ကျွန်တော်တို့မျောလင်းတာအဲ့ပြောင်းမယ်ပေါ့စီးပွားရေးဒီတိကျ။အဲ့ပြောင်းမယ်ဆိုတဲ့ဟာကဘယ်လိုပြောင်းမလဲလို့ဘာတွေပြောင်းမလဲဆိုတဲ့ဟာကကျွန်တော်တို့အရေးအောင်ကျွန်တော်တို့မသိရတဲ့သဘောဖြစ်နေတာမသိအဲ့တော့ခါကြတော့ပြည်သူတွေအနေနဲ့ပေါ့အယက်သားတွေအနေနဲ့ပြောဖို့တော်တော်ခက်တယ်မူဝါဒဆိုပြီးတော့12ချက်ဆိုပြီးတော့သူပညာခဲ့တယ်ရှိတယ်အဲ့12ချက်ဆိုတာတကယ်လေကြတော့မူဝါဒဒီလိုပြောလို့မှမရတဲ့ဟာတွေဖြစ်နေတာကိုငယ်ကြီးကျွတ်တန်လို့ဟာမျိုးတွေဖြစ်နေတာလေသူမူဝါဒနဲ့တွဲရဲ့မဟာဗျူဟာ strategy တွေလည်းသူကပါရတာကိုအဲ့ဒါမျိုးပါမလာဘူးအရေးပေါ်ရသူကျွန်တော်တို့ပြည်သူတွေပြောနေတဲ့ဟာတွေရှိတာကဒီဒီဟို SME တွေထောက်ပံ့ပေးမှာတက်ဒါတွေပြောနေကြာလှပြီးဟိုအစိုးရဆက်ဆက်ကပြောတာတော့ဘယ်လိုပုံစံနဲ့လုပ်မှာဘာတိတိကျကျကိုကျွန်တော်တို့မသိအောင်အရေးပုံရတွေပဲများနေတော့နော်ရေပုံရနေရကျွန်တော်အလုပ်လုပ်လို့မှမရတာ
အခုတော့မြန်မာနိုင်ငံရဲ့တရားစီရင်ရေးတရားဥပဒေစိုးမိုးရေးတုံ့တက်ချက်တွေဖက်လှည့်ကြပါတယ်ရှင်တရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကတော့2018ခုနှစ်ထဲမှာတရားဥပဒေစိုးမိုးမှုကျဆင်းခဲ့တာတွေ့ရပြီးတရားစီရင်ရေးပိုင်းမှာတော့ပြုပြင်ပြောင်းလဲမှုတချို့ဘက်ကိုသွားရဖို့အတွက်ဥတီခဲ့တာတွေ့တယ်လို့သုံးသပ်ပါတယ်ရှင်
။2019ကတော့စလာတဲ့အရာဥက္ကဋ္ဌကြီးတက်ဖြတ်ခံရတယ်ပေါ့နော်။အဲ့ဒီကတရားခံတရားပအခုချိန်ထိမပြီးသေးဘူး။ဆိုတော့ဥက္ကဋ္ဌကြီးကိုတတ်တာတတ်မတော့အရာရှိဟောင်းထိတ်တန်းအရာရှိကြီး၄ယောက်ပါတယ်။မသုံးတဲ့ပတ်စံက၃ထောင်နဲ့စီသုံးမှုတော့စနစ်တကျအကြည့်နဲ့ဒါတော့တရားပြည်အကြမ်းဖက်မှုနဲ့ပတ်သက်တယ်လို့ကျွန်တော်ယူဆတယ်ဗျ။အစ်မနိုင်ငံရေးလုပ်ကြဆိုလို့ကျွန်တော်ယူဆတယ်။ကျုပ်ကဘယ်လိုဆန်းမှုကတော့ဘာပြရလဲကျွန်တော်ဒုံဒုံစီကအကြည့်ပြကျိုးပေါက်နေတယ်လို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဘာသာဒီရန်ဘေးစိတ်မှာလက်နဲ့တွေသေးလာတယ်၊သူတင်နေကြတာနောက်တစ်ခါကျန်တဲ့နေရာမှာလည်းအားကြီးတယ်။နောက်ပြီးတော့တိုင်းပြည်ရဲ့ဒီအမှတ်တရစိတ်တွေပေါ့နော်အရေးကြီးတဲ့သင်္ကေတပါတယ်အမှတ်တရစိတ်တွေထုတ်ထားတဲ့အနေအထားမျိုးလည်းတွေ့ရတော့ရာဇဝင်ရဲ့ဆက်ဆက်တိုင်းတော့ကျွန်တော်အလွန်စိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုကျွန်တော်တို့ရောက်နေတယ်အဓိကအားဖြင့်ပြည်ထောင်စုကြီးဌာနမှာအားရိုက်နဲ့၃ဝတာဝန်ရှိတယ်လို့ကျွန်တော်ထင်။နောက်ပိုင်းမှာလည်းဟို၃လောင်းပြန်၄လောင်းပြန်တို့အများကြီးကျွန်တော်ရာဇဝတ်မှုတွေကကုန်တက်လာတော့ခုသတင်းသမားတွေဖမ်းတယ်ကိစ္စပေါ့ right to information ပေါ့ဗျာ။သတင်းရပါရင်အတူတူရဲ့တော့ဒုလက်ဆက်ထုတ်ပေါ်ပြောချခွင့်တွေကိုထိပါတယ်လို့ထင်တယ်။နောက်ဥရိယာရပိုင်ခွင့်ရှိတဲ့အခွင့်အရေးတွေလည်းမရဘူးပေါ့နော်။အဲ့တော့အဲ့လိုအခြေအနေမျိုးတွေဒီကပြောရင်ကျွန်တော်တရားဥပဒေစိုးမိုးရေးအပိုင်းမှာတော့အများကြီးကျွန်တော်တို့ကြာဆင်းနေတာကိုကျွန်တော်တွေ့ရတယ်ရာဇဝတ်မှုတွေတဟုန်တော့ပေါ့နော်။များနဲ့တိုင်းပြည်ရဲ့စီးပွားရေးဘဝနဲ့လည်းဆိုင်တယ်ကျွန်တော်တကယ်မူကြီးဆေးနဲ့လည်းပတ်သက်တယ်လို့ဖြစ်ပါတယ်တရားစီရင်ရေးကရေပုံရအပြင်ကြော်ရင်တော့ကျွန်တော်တို့ဒီအာဏာသုံးရမှာတရားစီရင်အာဏာနဲ့ပတ်သက်လို့တော့ NLD ဆိုတာတက်လာပြီးနောက်ပိုင်းမှာလုံးဝမထိမတွေ့နိုင်ဘူးဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်ဖက်ကလည်းပဲဒီပြည်တော်စုတရားတော်ချုပ်ကနေပြီးတော့မဟာဗျူဟာစီမံချက်တွေချပြီးတော့ပြည်မှုကြိုးစားတာတွေကျွန်တော်တို့တွေ့နေကြတော့ဒီပိုင်လော့ကုတ်တွေလုပ်တယ်နောက်ကလစ်လက်သွားတဲ့နေရာတရားသူကြီးတွေနေရာမှာလည်းပဲကျွေးချက်ခံတဲ့အခါကျတော့အရင်တော့လို့စစ်တပ်ကလူကြီးမဟုတ်တော့ပဲနဲ့ကျွန်တော်တို့ရှေ့နေတွေပါလာတဲ့အခြေဥပဒေကဘဏ္ဍာငင်းကားတွေပေါ့နော်ပါလာတဲ့အတွက်အရင်နဲ့ဆိုင်ရင်တော့ဒီကျွန်တော်တရားစီရင်ရာအဖြစ်ကိုပြောလိုက်မှုကိုဥတီနေတယ်လို့ကျွန်တော်တို့ပြောနိုင်မှာဖြစ်ပါတယ
်နိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအဆင့်အတန်းကိုလူအခွင့်ရေးအခြေအနေနဲ့လည်းဆုံးဖြတ်ကြတာမို့ကျမတို့2019လူအခွင့်ရေးအခြေအနေဘက်ကိုလည်းကြည့်ရအောင်ပါရှင်နိုင်ငံတကာနဲ့ထိတ်တိုက်ပြင်ဆိုင်နေတဲ့ရခိုင်ပြည်နယ်အရေးအပါအဝင်စစ်မဲ့ဖြစ်ပွားနေတဲ့တိုင်းဒေသတွေကလူအခွင့်အရေးအခြေအနေတွေဟာ နိုင်ငံတကာကြားမှာစိတ်ပျက်စရာဖြစ်ခဲ့ရတဲ့နှစ်ဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားနေတဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကသုံးသပ်ပါတယ်
ကျွန်တော်2019တခုလုံးသုံးသပ်ရမယ်ဆိုရင်တော့လူ့အခွင့်အရေးအခြေအနေကအရင်တော့ကိစ္စကြီးလည်းမပြတ်သေးသလိုပုံမှုပြီးတော့စိုးရင်စရာကောင်းတဲ့အဖြစ်အပျက်တွေဖြစ်နေပါတယ်တိုင်းသားဒေသတွေမှာစစ်ပွဲတွေမပြီးသေးဘူးစစ်ပွဲတွေမပြီးသေးတဲ့အတွက်တိုင်းရင်းသားတွေရဲ့အထူးသဖြင့်အမျိုးသမီးနဲ့ကလေးပေါ်မှာအကြမ်းဖက်မှုတွေကဆက်လက်ဖြစ်ပွားနေတုံးပဲနောက်တစ်ခုကအရင်တော့ကကြံခဲ့တဲ့ကျူးလွန်သူတွေကိုအရေးမယူနိုင်တဲ့ရင်းချေမှုရဆက်ပြီးတော့ရှိနေတုံးမှာပဲအဲ့တော့ဒီနေရာမှာကျွန်တော်နိုင်ငံတကာရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုကအရင်တော့မျှော်လင့်ချက်ကနေတဖြည်းဖြည်းစိတ်ပြက်မှုပိုင်းကိုရောက်ရှိသွားတယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်လဲဆိုတော့အခုဒီ2019တခုလုံးမှာကုလသမဂ္ဂကနေကျွန်တော်တို့ပန်ကြားထားတဲ့ဒီအချက်လက်စုံစမ်းမှုကော်မရှင်နေတော့ဒါတွေကျွန်တော်တို့ခွင့်ပြုပေးပါဆိုလိုက်ခွင့်မပြုဘူး။နောက်တစ်ခါလွတ်လပ်သောစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပေးပါဆိုတာကိုလည်းပြောပြနေ။နောက်တစ်ခုကတော့ကျွန်တော်တို့ဒီအထူးဆုံးသဖြင့်ဆေးရရှိဖြစ်တဲ့ PCN Healy နဲ့ပူပေါင်းဆောင်ရွက်မှုရှိဘူးလို့အတင်းထုတ်ပြန်လိုက်ခြင်းကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအပေါ်မှာနိုင်ငံတကာနဲ့ပူပေါင်းဆက်ဆံမှုအပိုင်းကိုကျွန်တော်တို့အရင်ကထက်ပိုပြီးနောက်ဆုတ်သွားတယ်လို့ကျွန်တော်ယူဆပါတယ
်။အခုလိုလူ့အခွင့်အရေးတုံ့သက်ချက်နဲ့တစ်ဆက်တဲ့အမျိုးသမီးအခွင့်အရေးအခြေအနေတွေဘက်ကိုလည်းကျွန်တော်တို့ကြည့်ရအောင်ပါ။အမျိုးသမီးတွေဟာနိုင်ငံရဲ့အရေးကြီးတဲ့ခန်းကဏ္ဍတွေမှာဆုံးဖြတ်ပိုင်ခွင့်ဘလောက်အထိတိုးတက်လာကြပါသလဲ။ငြိမ်းချမ်းရေးလုပ်ငန်းကဏ္ဍတွေမှာရောအပြည့်အဝပါဝင်ခွင့်ရပါသလား။အရှက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍကရောတိုးတက်မှုရှိပါသလားဆိုတဲ့မေးခွန်းတွေကိုတော့အမျိုးသမီးရေးကိုလှုပ်ရှားဦးဆောင်နေတဲ့ Tribal Women Support Group ရဲ့ Director မက်ခင်လီရဲ့သုံးသပ်ချက်ကတော့
ကျွန်တော်တို့အရင်ကထက်ဆိုင်ရင်တော့ဒီအမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့ခေါင်းဆောင်မှုအပိုင်းတွေမှာပေါ့နော်ဝင်အရေးအတွက်အပြင်တော့အရင်ထက်များလာတဲ့အတွက်အားရစရာကောင်းတယ်ဆိုပေမဲ့အမျိုးသမီးရဲ့ဆန်းဆောင်မှုဆိုတဲ့အခါမှာအထူးသဖြင့်တော့အမျိုးသမီးအရေးကိစ္စတွေကိုအထူးအလေးထားပြီးဆောင်ရွက်မှုကတော့ကျွန်မပုံဝင်လေးနဲ့ပြောရရင်တော့အားရစရာတိတ်မရှိသေးဘူးလို့ပြောလို့ရတယ်။ဒါကဘာကိုပြလဲဆိုရင်အမျိုးသမီးတွေနဲ့ပတ်သက်တဲ့အမျိုးသမီးတွေကိုအပေါ်အကြံဖတ်မှုကာကွယ်ဥပဒေဆိုတာပြဋ္ဌာန်းဖို့ဟိုကျွန်တော်တို့ဟိုစီစဉ်နေရှိနေပေမဲ့အခုချိန်ထိပြဋ္ဌာန်းမလုံနိုင်သေးတဲ့ဟာတောင်းနေနေတဲ့ဟာလည်းဒါကိုပြတဲ့ညှုံကိန်းတစ်ခုလို့ပဲကျွန်တော်တို့မြင်ပါတယ်။ရက်သက်ဖွဲ့စည်းတွေကတော်တော်ခက်ခဲတဲ့မှာကျွန်တော်တို့လုံခြံနေရတဲ့အနေအထားမျိုးလို့ပြောလို့ရတယ်။အဲ့ဒါတော့ဟိုကျွန်တော်တို့နိုင်ငံရဲ့အခြားနိုင်ငံတွေနဲ့မတူတဲ့အနေအထားကြောင့်လည်းဖြစ်ကောင်းဖြစ်မယ်။ဒီအာဏာရလာတဲ့အစိုးရဟာပြည်သူလူထုထောက်ခံတဲ့အစိုးရဒီမိုကရေစီအားစုကနေတက်သွားတဲ့အနေဒီအစိုးရဖြစ်တဲ့အတွက်ရက်သက်ဖွဲ့စည်းတွေကကိုရပါမယ်ထောက်ပြမယ်အကယ်၍တကယ်မြေပြင်မှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအာဏာအလွဲသုံးဆောင်မှုတွေကိုထောက်ပြတကယ်တမ်းကျတော့ခုကမှထောက်ထားကြရတယ်ပေါ့ဒါအခုမှပထမဆုံးတက်လာတဲ့အယတအစိုးရဖြစ်တဲ့ NLD အစိုးရဖြစ်တဲ့ဒေါက်ဆန်းစုကြည်ဦးဆောင်နေဆိုတဲ့ထောက်ထားငင်းညာကြရနေရှိနေတဲ့အခါကျတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးနေနဲ့မလုပ်ဖြစ်ဘူးဆိုတဲ့ဟာမျိုးတွေကိုလည်းကျွန်တော်တို့တွေ့ရတဲ့အတွက်တိတ်တော့အားရကြရမကောင်းလို့ထင်တယ်
2019ဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ကိုရောသတင်းလောကဖွံ့ဖြိုးဖို့အတွက်ပါအားရစရာမရှိခဲ့တဲ့နှစ်ဖြစ်ပြီးသတင်းတောက်တွေဟာသူတို့ရဲ့လုပ်ငန်းတွေမှာချိန်ချောက်ခံရတာဖမ်းဆီးအပြစ်ပေးအရေးယူခံရတာတွေရှိခဲ့တယ်လို့စာနယ်ဇင်းသမဂ္ဂကိုဦးဆောင်နေသူတူဦးဖြစ်တဲ့ဦးဇော်သက်ထွေးကသုံးသပ်ပါတယ
်ကျွန်တော်တို့ဒီ2019မှာဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့ဒီအညွန်ကိန်းတိုင်းတာမယ်ဆိုတော့အားရစရာမကောင်းပါဘူးမီဒီယာသမားတွေရဲ့သတင်းလွတ်လပ်ခွင့်ရဲ့မီဒီယာသမားတွေရဲ့သတင်းရပိုင်ခွင့်နဲ့ဆိုအနေနဲ့ဒီအားပြီးထောက်ခံတာမျိုးတွေမပါပြပါတာပဲပြင်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတင်းလွတ်လပ်ခွင့်ရောတင်းလောကခွင့်ရောတိုးတက်ဖို့အလားအလာတော့စိတ်အားရလည်းမကောင်းတဲ့အခြေအနေတရားကို2019မှာဖြတ်တန်းခဲ့ရပါတယ်ပြီးတော့ကျွန်တော်တို့ဒီတင်းတော့တရားကိုကျင့်ကြည့်ကျွန်တော်တို့ထောင်ထဲကိုရောက်တာတွေအမှုရင်ဆိုင်နေရတာအများကြီးရှိနေပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကဒီ2019မှာတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့ကျွန်တော်တို့လည်းအလားအလာမကောင်းတဲ့အားရစရာမကောင်းတဲ့နှစ်တစ်နှစ်ပြည့်ကျွန်တော်ရှုမြင်ပါတယ်ခင်ဗျာ
တဆက်သေးပါပဲရှင်2019ခုနှစ်မှာမြန်မာနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေဟာတိတ်ပြီးထူးထူးခြားခြားမရှိခဲ့ဘူးလို့ဆိုရမှာပါဒါပေမဲ့နှစ်ကုန်ပိုင်းလေးမှာပဲပညာရေးဝန်ကြီးဌာနကပညာရေးဝန်ထမ်းဆရာဆရာမတွေနိုင်ငံသားကိုလေ့လာရေးခီးပဲဖြစ်ဖြစ်သင်တန်းတွေနဲ့ခန်းနာတွေကိုပဲဖြစ်ဖြစ်သွားတက်တဲ့အခါမှာနာမည်နဲ့ဓာတ်ရိုက်ဖိတ်ကြားမှုတွေကိုခွင့်မပြုဘူးလို့ပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့အတော်လေးဝေဖန်တဲ့နေရောညံခဲ့ပါတယ်အချို့အဖြစ်ဆိုရမယ်ဆိုရင်တော့2019ခုနှစ်ဟာ NLD အစိုးရအတွက်အတော်ကိုအကြက်ရိုက်စရာတွေစိန်ခေါ်စရာတွေအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်ပါတယ်အဓိကကတော့ NLD ဦးဆောင်တဲ့အစိုးရရဲ့ထိပ်ပိုင်းတွေမှာပြည်ပြင်ပြောင်းလဲရေးအတွက်ကြိုးပမ်းကြတာရှိပေမဲ့အောက်ခြေအဆင့်မှာပြောင်းလဲမှုမရှိတာအဓိကကတော့လူပြောင်းပေမဲ့မူမပြောင်းတာကြောင့်လောက်ရကန်ရခက်ခဲတာမူဝါဒတသက်မမှတ်မရှိတာတွေလည်းကြုံရတယ်လို့ပြောကြပါတယ်အထူးသဖြင့်တော့မငြိမ်မသက်ဖြစ်လာတဲ့နိုင်ငံရေးအခြေအနေတချို့ကြောင့် ိုင်ငံတကာရဲ့ယင်းနှိမ့်မြုံနှံမှုရပ်တန့်တာတွေရှိခဲ့တယ်လို့တိကျတဲ့စီးပွားရေးမူဝါဒတွေမရှိတာကြောင့်နိုင်ငံတကာယင်းနှိမ့်မြုံနှံလူသူတွေစိတ်ပျက်တာတွေလည်းကြုံခဲ့ရတယ်ဆိုပြီးထောက်ပြကြပါတယ်။ဒါပေမဲ့ NLD အစိုးရဟာဆယ်စုနှစ်နှစ်စုကျော်မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဥဆောင်တိုက်ပွဲဝင်လာခဲ့တဲ့ပါတီကြီးဖြစ်တာမို့အခုအချိန်ထိတော့လူထုကအားကိုးစေမျှော်လင့်စေတဲ့အတူထောက်ခံမှုတွေအများအပြားလည်းရှိနေစေဖြစ်ပါတယ်ရှင်။